နေပြည်တော်ဒက္ခိဏခရိုင်တရားရုံးရှိမှသတင်းသွားယူခဲ့တဲ့ BBC သတင်းတောင်နဲ့မြစည်းမသတင်းဌာနအယ်ဒီတာဟောင်းတူတို့ဒီကနေ့ဖမ်းဆီးခံခဲ့ရပါတယ်။သူတို့ကိုဘယ်လိုစွဲချက်နဲ့ဖမ်းဆီးတယ်ဆိုတာနဲ့ဘယ်နေရာမှာထိမ့်သိမ်းထားတယ်ဆိုတာအခုချိန်ထိတော့မသိရသေးပါဘူး။ဒီအကြောင်းရန်ကုန်ကရတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါရှင်။
ဒီကနေ့နေပြည်တော်ဒက္ခိဏခရိုင်တရားရုံးရှိမှာ NLD ပါတီနာယကဦးဝင်းထိန်ယုံကျိန်းနဲ့ပတ်သက်ပြီးသတင်းယူဖို့ရောက်ရှိနေတဲ့အချိန်အဲ့ဒီသတင်းတောက်နှစ်ဦးအဖမ်းခံခဲ့ရတာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့သူတွေဟာ BBC နေပြည်တော်သတင်းတောက်ဦးအောင်သူရနဲ့စစ်ကောင်စီကလုပ်ငန်းလိုင်စင်ရပ်ဆိုင်ထားတဲ့မင်းစီမသတင်းဌာနနေပြည်တော်အက်ဒီတာဟောင်းဦးတန်းထိုက်အောင်တို့ဖြစ်ပါတယ်။သူတို့ကိုဘယ်လိုပုံမှန်နဲ့ဘာကြောင့်ဖမ်းနေဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။သတင်းစာဆရာဦးစီသူအောင်မြင့်ကတော့လက်တလောသတင်းမီဒီယာသမားတွေသတင်းရယူခွင့်အနှိမ့်ဆုံးအခြေအနေဖြစ်နေပြီလို့ပြောပါရယ
်ဒီတရားရုံးဆိုတဲ့ဥစ္စာကသရပြပွဲလည်းမဟုတ်ဘူးပါလည်းမဟုတ်ဘူးဒီလိုနေရာမျိုးမှာတော့ဖမ်းမယ်ဆိုတော့ကျန်တဲ့အဲ့လိုမျိုးသရပြပွဲလိုနေရာမျိုးတွေအခြားသောနေရာမျိုးတွေမှာဆိုရင်တော့ဟိုတင်းနောက်ဆိုရင်ဖမ်းပါမယ်ဆိုတဲ့ဟာပဲသူကအရင်ဖမ်းတွေ့တယ်အဖမ်းပြီးတော့မှအဲသူစစ်ဆေးကြည့်မယ်တင်းနောက်ဟုတ်လားမဟုတ်လားဟုတ်ပြီတင်းနောက်ဟုတ်ပြီဒီဥစ္စာကဆိုရင်လည်းပြုစုပြည့်အလုပ်လုပ်ပေးနေတယ်လေပေါ့အဲ့တော့ဟိုတရားဝင်ပတ်ပုတ်တင်ရတာမဟုတ်ဘူးဟိုဘာလဲသူတို့ပြစ်တင်ရတဲ့ဟာလည်းဖြစ်တယ်ဆိုရင်တော့အဲ့ဒီအချက်ကိုသူကင်ပြီးတော့သူရေးယူမှာပေါ့ဆိုတော့ဟိုတရင်တော့ဒီကတော့ပြမပတရင်ယူဖို့မလွယ်ဘူးဆိုတော့အခြေအနေမျိုးကိုဒါပြတာပဲလေအဲ့လိုပဲနားလည်ရမှာပေါ့
ဒီကနေ့ဦးဝင်းထိန်တရားရုံးယုံချင်းတရင်ကိုတခြားတရင်ဌာနတွေကတရင်တော့တွေလည်းတွားရောက်တရင်ယူခဲ့ကြပြီးတခြားတရင်တော့တွေပြန်သွားပြီးတော့သူတို့နှစ်ဦးတည်းကြံတော့မှအခုလိုဖမ်းခေါ်သွားတာဖြစ်တယ်လို့နေပြီးတော့အခြေဆိုင်တရင်သမားတဦးကပြောပါရယ်နှစ်ယောက်စလုံးကိုစစ်မေးစရာရှိလို့လိုက်ခဲ့ပါဆိုပြီးရဲကားမဟုတ်ပဲအိမ်စီးကားပေါ်ကိုခေါ်တင်သွားတဲ့အကြောင်းမျက်မြင်တွေ့သူတူကပြောပါရယ်ဥအောင်သူရောကိုဘယ်သူဘယ်ဝါမှမသိတဲ့သူတွေကခေါ်ဆောင်သွားတဲ့အပေါ်မှာအချူပဲစိုးရိမ်တဲ့အကြောင်း BBC သတင်းဌာနကပြောပါရယ်သူ့ကိုရှာတွေ့ဖို့လှုံ့ဆော်နိုင်သမျှအားလုံးလုံးနေတဲ့အကြောင်းသူဘယ်မှာရှိတယ်ဆိုတာနဲ့ဘေးရန်ကင်းတယ်ဆိုတာသိရဖို့ကူညီပါလို့အာဏာပိုင်တွေကိုတောင်းဆိုပါရယ်ဆိုပြီးတော့လည်း BBC ရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါရယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဟာဦးစရာလှိုင်ကတော့လက်ရှိအချိန်ဟာသတင်းမီဒီယာလောကအတွက်အမှောင်ဆုံးအချိန်တစ်ခုလို့ပြောပါရယ
်ဖေဖော်ဝါရီ1ရက်နေ့အာဏာသိမ်းလိုက်တဲ့အခါတရားဝင်သွားလာနေတဲ့လောက်ကင်ကြီးတဲ့မီဒီယာအပိတ်ခံရတာပေါ့နော်ဘုန်းတော်ကပြည်စည်းမှန်းနဲ့တီဗီစပိတ်ခံရတယ်အပြီးတော့စနေနေ့ကမှသတင်းလိုက်ယူနေတဲ့သတင်းတောက်ပေါ့နော်သတင်းတောက်မှာတိကျသိအောင်အထင်ရှားအောင်ဒီတော့မှလည်းဖန်ခံနေဆိုအဲ့ဒီကကျွန်တော်တို့ကလည်းလောက်ခွင့်ရမရှိတော့ဘူးနောက်ပြီးတော့မှဥပဒေနဲ့ပြုတ်ကျင်တာလေအများကြီးပဲလေအဲဆိုင်နဲ့ defense တွေတော့ကမာရီမီဒီယာဆိုလို့ရှိရင်လေရုံးကန်တဲ့ဝင်တွေရိုက်ခွဲတွေတကယ်သာဆံရက်ကိုဖမ်းသွားတယ်ပေါ့ဆိုတော့တကယ်တရားမဲ့ပြုတ်ကျင်နေတဲ့ကိစ္စလေဆိုတော့ကျွန်တော်လက်ရှိနေထိုင်ရာဒေသအလွတ်လက်ခွင့်ဆိုတာအရှိကိုမရှိတော့ဘူးလို့ပဲသုံးသလို့ရပါတယ်နောက်ကျွန်တော်တို့ဒေသဆရာကြီးကိုတိုင်ကလည်းအနေချားလဲမှာနေနေရတယ်ပေါ့လေဆိုတော့ဟိုဒါတော့လေအများနဲ့ဆန်တော့အများလဲဘယ်လိုပဲခံရတာပေါ့လေဆိုတော့လမ်းပေါ်လက်လျှော့နေတဲ့ဘီလူတောက်ကိုလည်းတလူကြီးကျန်တဲ့ဖန်တီးတာမျိုးရှိတဲ့ခါကျတော့ဒေသဆရာကြီးတွေကပို့ပြီးတော့စိုးတာပေါ့နော်ပို့ပြီးတတိထားမယ်အခြေအနေတော့လက်လက်ခွင့်ရလုံးဝမရှိတော့လို့ပဲပြောလို့ရပါတယ်
မကြသေးခင်ရပိုင်းကလုတ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာ BBC သတင်းတောက်ဦးအောင်သူရရဲ့မိကွန်းတစ်ခုအပေါ်စစ်ကောင်စီပြောဝင်ရကပြင်းပြင်းထန်ထန်တုံ့ပြန်တဲ့ဖြစ်ရရှိခဲ့ပါတယ်။ဒါပေမဲ့လည်းအခုဖမ်းဆီးမှုကအဲ့ဒီမေးမြန်းချက်နဲ့ဆက်ဆက်သလားဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါအပြင်လုပ်ငန်းလိုင်စင်ပိတ်ထားတဲ့မင်းစီမာသတင်းဌာနကအက်ဒီတာဟောင်းဦးတန်းထိုက်အောင်ကိုပါဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုလည်းမသိရသေးပါဘူး။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးမေးမြန်းဖို့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့ချိန်ကတည်းကဆိုရင်မြန်မာနိုင်ငံမှာသတင်းထောက်အယောက်90နီးပါးဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်ကအယောက်20ကျော်ပြန်လွတ်ခဲ့ပါတယ်။အခုအချိန်မှာသတင်းထောက်20ထက်မနည်းဖမ်းဆီးခံထားရဆဲဖြစ်ပြီးဒီထက်က10ဦးထက်မနည်းဟာနှစ်ရှည်ထောင်ဒဏ်ကြားခံရနိုင်တဲ့ပုံမှန်မျိုးတက်ပြီးတရားစွဲဆိုခံထားရပါတယ်ရှင်။